အရင်စစ်ဆိုးရလက်ထက်ကမူလမြေပိုင်ရှင်တွေစီကနေတင်ဆက်ထားတဲ့လေယာဉ်မြေတွေကိုပြန်ပေးဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးတွေကနေပြီးတော့မှစတင်ဖွင့်လှစ်လိုက်ပါတယ်ဒါကြောင့်လေသမားတွေအနေနဲ့ဒီမိမိတို့လေယာဉ်မြေပါတယ်ဆိုလို့ရှိရင်အထောက်အထားတွေနဲ့ပြန်လည်ထုတ်ယူနိုင်ပြီလို့အစိုးရပြောရေးဆိုခွင့်ရှိသူကပြောပါတယ်အပြည့်စုံကိုတော့ရန်ကုန်အခြေစိုက် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်လွတ်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေစနေကော်မရှင်ကနေတင်ဆက်ထားတဲ့လေယာဉ်မြေတွေကိုစီးရင်လုပ်ပြီးတော့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေကိုတင်ပြထားတာကနေလက်ရှိအချိန်မှာစီမံကိန်းမလုပ်တော့တဲ့မြေတွေနဲ့အသုံးမလိုတဲ့မြေတွေကိုစီစစ်ပြီးတော့ပြန်လည်ဆွတ်လွတ်ပေးနေတာဖြစ်ပါတယ်အခုလိုဆွေးရတဲ့စစ်တပ်ကပြန်လည်ဆွတ်လွတ်ပေးနေတဲ့မြေတွေကိုတက်ဆိုင်ရမြေပိုင်ရှင်တွေစီပြန်ရောက်ဖို့မြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးတွေဖွင့်လှစ်ပြီးတော့မူလမြေပိုင်ရှင်တွေကအထောက်အထားနဲ့ပြန်လည်ထုတ်ယူနိုင်မှာဖြစ်တယ်လို့ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်သမရရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ကပြောပါတယ
်ဒီတော့စီမံကိန်းတွေကိုကြောင်းစီမံကိန်းတွေအတွက်ကျွန်တော်သိထားခဲ့တဲ့မြေတွေရှိတယ်အဲ့ဒီမြေတွေကတချို့အရာတွေကိုကျွန်တော်ကသတ်တော်ရဲ့ကော်မရှင်ရဲ့စုံစမ်းသူကြီးကကျွန်တော်ပြန်ပြီးတော့စုံစမ်းမှုတွေလုပ်ပါတယ်လို့တဲ့ခါမှာတက်ဆိုင်ရဒီမြေတွေအသုံးပြုတဲ့ဌာနတွေနေနဲ့ဆက်ပြီးတော့အသုံးပြုဖို့ရှိတာဒါမှမဟုတ်ပို့နေတာဆိုတော့ကျွန်တော်မေးပါတယ်အဲ့ဒီပို့နေတဲ့သူတို့ပြန်ပေးနိုင်တယ်ဆိုတဲ့မြေတွေကိုကျွန်တော်ကသူတို့ပြန်အပ်ပြီးတယ်ပြန်အပ်လိုက်တဲ့မြေတွေကိုကျွန်တော်ကမူလသူတို့ပိုင်တယ်လို့ပြောတဲ့လူတွေကလည်းအထောက်အထားပြန်တောင်းတဲ့စနစ်ဖြစ်ပါတယ
်နေပြီးတော့မှလိုပဲအခြားမြေတွေနဲ့ခံတွေလိုက်နောက်ပိုင်းမှာထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးတွေကနေတစင်မြေယာတွေပြန်လည်ရရှိရေးအတွက်ဆက်သွယ်နိုင်မှာဖြစ်တယ်လို့လည်းဦးရထွတ်ကပြောပါတယ်မြေတွေသိမ်းချိန်ကာလတုန်းကလည်းတက်ဆိုင်ရမြို့နယ်တွေရဲ့ထွေထွေအုပ်ချုပ်ရေးမှုရုံးတွေကတဆင့်မြေတွေကိုသိမ်းဆည်းခဲ့တာဖြစ်တဲ့အတွက်အခုပြန်ပေးတဲ့အချိန်မှာလည်းချွေဥကအောက်ကပဲပြန်ပေးဖို့စီစဉ်တာဖြစ်တယ်လို့ဦးရထွတ်ကအခုလိုပြောပါတယ
်ဥမာတပ်မတော်ကသိမ်းထားရင်တပ်မတော်ကငခုလုခဲ့တဲ့လူကိုချက်ချင်းပြန်ပေးရမယ်စစ်မှုဝန်ကြီးဌာနကသိမ်းထားရင်စစ်မှုဝန်ကြီးဌာနကတရိုက်ပြန်ပေးရမယ်လို့အဲ့လိုထင်တယ်တကယ်ကမြေယာသိမ်းတဲ့စနစ်ကအဲ့လိုမဟုတ်ဘူးဗျာတကယ်ဒီတို့ဒီနိုင်ငံတော်စီမံကိန်းတွေလိုတဲ့မြေတွေကိုပြန်ပြီးတော့သိဒီစီမံကိန်းသုံးမျိုးမြေယာခန့်ခွဲမှုအစလုပ်တာအထွေထွေအုပ်ချုပ်ရေးဦးစီးဌာနလုပ်တာအဲ့တော့အထွေထွေအုပ်ချုပ်ရေးဌာနကဒီမှာအမိန့်တော်ညာစာထုတ်ပြီးအဲ့ဒီမြေတွေကိုသိမ်းတယ်ပြီးရင်အသုံးပြုမှုတင်ထားတဲ့ဌာနကိုလွှဲပေးတယ်အဲ့တော့အသုံးပြုမှုလုပ်ရရှိထားတဲ့ဌာနကသူလိုတာသုံးပြီးပို့တဲ့မြေကိုပြန်တဲ့အခါမှာသူကအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြန်ပေးလိုက်တယ်အဲ့တော့မှအထွေထွေအုပ်ချုပ်ရေးဌာနကနေတော့မြေစင်းကိုပေးပြီးမှမူလပိုင်ဆိုင်ခဲ့တယ်ဆိုတဲ့လူတွေရှိရင်ခေါ်တယ်တကယ်လို့စပင်းကနေကတိတော်မြေဆိုလို့ရှိရင်ကျွန်တော်ကတိတော်ဝင်ခဏကိုပေးလိုက်တယ်အဲ့လိုမျိုးနဲ့ကျွန်တော်ကသွားတာ
လက်မြေတွေသိမ်းဆီးခံထားရတဲ့သူတွေကိုသူတို့သိမ်းဆီးခံထားရတဲ့မြေတွေပါမပါပြန်လဲစီစစ်နိုင်ဖို့အတွက်မြေစင်းရုံးတွေရဲ့ဓာတ်ရဲဖုန်းနံပါတ်တွေကိုလည်းပေးထားပြီးတော့ဆက်သွယ်နိုင်အောင်အစိုးရပိုင်သတင်းစာတွေမှာဖေဖော်ဝါရီလ20ရက်နေ့ကတရားဝင်ဖော်ပြလာတာကိုလည်းတွေ့ရပါတယ်စီစစ်ဆွေးနွေးထက်ကမြေသိမ်းဆီးမှုတွေလုပ်တဲ့နေရာမှာပုံစံမျိုးမျိုးနဲ့သိမ်းယူခဲ့ပြီးတော့လက်ရှိချိန်ကျမှအထောက်အထားနဲ့ပြန်လဲပြီးတော့မိမိမြေဖြစ်ကြောင်းပြောဆိုရမယ့်အချက်ကိုတော့အများကဝေဖန်မှုတွေလည်းရှိနေပါတယ်အခုလိုစစ်တပ်ကမြေတွေပြန်ပြီးဆွတ်လွတ်ပေးမယ်ပြည်ထောင်စုတော်ကဖွဲ့စည်းထားတဲ့စစ်တမ်းကော်မရှင်ရဲ့တင်ပြချက်10ရာခိုင်နှုန်းလောက်သာရှိတယ်ဆိုတာကိုတွေ့ရတယ်လို့လေယာဉ်မင်းနဲ့အခြားမြေများစစ်တမ်းကော်မရှင်မှာပါဝင်တဲ့မြေပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ဟိုကော်မရှင်ကတင်ပြထားတဲ့အရာကဟိုစိုင်းစားတွေရတော့ဆရာအများကြီးပဲကျွန်တော်တို့စက်လို့တင်ပြထားဒါပေမဲ့အခုကော်မရှင်ဝန်ကြီးဌာနကပြန်ပြီးဆွတ်လွတ်တယ်ဆိုတာကတော့ကျွန်တော်ထင်ပါတယ်ကျွန်တော်တင်ပြထားတဲ့ဟာ10ရာခိုင်နှုန်းတဲ့ပုံမှာမဟုတ်ဘူးအဲ့လိုမျိုးဆိုတော့ကျွန်တော်တို့ကတော့ဒီကျက်အများကြီးအဲစီစစ်ပြီးတော့စွန့်လို့ပြည်နေတာလို့ထင်ပါတယ
်အရင်စေဆွေးရတဲ့ကတက်မတော်ကသိသိထားတဲ့လေယာဉ်မြေတွေနဲ့ပတ်သက်ပြီးတော့ကောင်းအင်းဦးစီးချုပ်ကိုယ်တိုင်ကပြောဆိုတာပြီးဖြစ်တာကြောင့်တက်ဆိုင်ရနေမြေကတိုင်းမှုတက်မမှုတွေလက်ထဲမှာကြန့်ကြာမနေပဲအမြန်ဆုံးတက်ဆိုင်သူတွေလက်ထဲကိုပြန်ရအောင်လုပ်ပေးဖို့လိုတယ်လို့လည်းဒေသမှားရေးဆောင်ရွက်သူတွေကပြောပါတယ်ပြောင်းတော်ရဲ့တရမအချင်းစီဝေးမှာတော့တင်ပြခဲ့တဲ့လေယာဉ်မြေနဲ့အခြားမြေများသိသိခံရမှုတွေကြောင့်ဒီလိုနေနာမှုမရှိစနိုင်းကော်မရှင်ရဲ့အစီရင်ခံစာအပိုင်း1နဲ့အပိုင်း3ပါအကြောင်းတွေကြောင့်တက်မတော်နဲ့သက်ဆိုင်တဲ့အမှု365မှုမှာ358မှုကိုဖြည့်ရှင်းပြီးဖြစ်တယ်လို့ကော်ဝေးဝန်ကြီးဌာနကထုတ်ပြန်ပြီးတော့စစ်တပ်ကလေယာဉ်မြေတွေပြန်လည်စီစစ်ဆွတ်လုပ်ခဲ့တဲ့ပထမအချိန်ကတော့2013နှစ်ကုန်ပိုင်းကဖြစ်ပါတယ်။ပြည်တိုင်းတိုင်းစလေးခုအပါအဝင်နေပြီးတော့ကောင်စီနယ်မြေထဲမှာစစ်တပ်ကသိမ်းယူခဲ့တဲ့လေယာဉ်မြေတွေကနေအခုဒုတိယအချိန်ထပ်မံစီစစ်ဆွတ်လုပ်ပြီးမှတော့လေယာဉ်မြေအေကတသိန်းခွဲကျော်ကိုဆွတ်လုပ်ပြီးဖြစ်တယ်လို့ထုတ်ပြန်ကြေညာခဲ့တာပါ။စစ်တပ်ကတင်စီထားတဲ့မြေပမာဏဟာဧက 39,800 ကျော်ရှိပြီးတော့16ပုံတပုံဖြစ်တဲ့ဧက 18,300 ကျော်ကိုပြည်သူကိုပြန်ပေးမယ်ဆိုပြီးတော့ကောင်းကင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်က2013ခုနှစ်ကကျင်းပခဲ့တဲ့ပြည်ထောင်စုတော်မှာပြောဆိုခဲ့မှုပါတယ်ခင်ဗျ